ပြည်ထောင်ငံအာကာသနဲ့လေကြောင်းရံကာကွယ်ရေးဆိုင်ရာလုပ်ငန်းထိတ်တန့်အကြီးအကဲ၃ရောက်ကိုဒီကွန်မြူနစ်ပါတီရဲ့နိုင်ငံရေးအကြံပေးအဖွဲ့အမှုဆောင်အရာရှိတာဝန်တွေကနေပြီးတော့ဖယ်ရှားလိုက်ပါတယ်။တရုတ်ဆိုရပိုင်အာကာသသိပ္ပံနဲ့နည်းပညာကော်ပိုရေးရှင်းဥက္ကဋ္ဌဝူယန်ဆန်း Norinco Group လုပ်ငန်းအုပ်စုကြီးရဲ့ဥက္ကဋ္ဌလီယူရှန်ချင်းအဆိုရပိုင်တရုတ်အာကာသသိပ္ပံနဲ့ဆက်မှုကော်ပိုရေးရှင်းရဲ့ဒုမန်နေဂျာဝမ်ချန်ချင်းတို့ကိုပုံထူးနေတော့ကကျင်းပခဲ့တဲ့တရုတ်ပြည်သူနိုင်ငံရေးအကြံပေးအဖွဲ့တွေကနေဖယ်ရှားဖို့ဆုံးဖြတ်ခဲ့တယ်လို့အဆိုရပိုင်ရှင်းဟွာသတင်းကဖော်ပြပေးမယ်။ဘာကြောင့်လဲဆိုတာကိုတော့အသေးစိတ်ပြောခြင်းမရှိပါဘူး။အဲ့လုပ်ငန်း၃ခုလုံးဟာတရုတ်ကာကွယ်ရေးနဲ့အာကာသနည်းပညာပိုင်းဆိုင်ရာမှထိတ်တန့်ကုမ္ပဏီကြီး၃ခုဖြစ်ပါတယ်။အာကာသသိပ္ပံနဲ့နည်းပညာကော်ပိုရေးရှင်းကတရုတ်အာကာသရင်နဲ့ Missile Dome လက်နက်ထုတ်လုပ်ရေးအစီအစဉ်တွေကိုကြီးကြပ်တဲ့ကုမ္ပဏီဖြစ်ပြီးတော့ Norinco Group ကတော့တရုတ်စစ်လက်နက်ပစ္စည်းတွေထုတ်လုပ်နေတဲ့ထိတ်တန့်လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ဒီသတင်းမှာဆော့ပိုင်းတို့ကလည်းတရုတ်သင်္ဘောဆောက်လုပ်ရေးလုပ်ငန်းကော်ပိုရေးရှင်းဥက္ကဋ္ဌအပါအဝင်ပါတီအကြီးအကဲတာဝန်ယူခဲ့ဘူးသူ Hugh Wan Ming ကိုအာဏာအလွဲသုံးစားလုပ်မှုနဲ့1013နှစ်ဒေါ်လာ8သိန်းလောက်နဲ့ညီများတဲ့ရွှေငွေ5သန်းဒဏ်ငွေချခဲ့ပါတယ်။သမ္မတရှီဂျင်ပင်အဆိုရကအာဂရီလိုက်စားမှုတိုက်ဖြတ်ရေးကိုကြကြမမတ်ဆောင်ရွက်နေတဲ့အချိန်ထဲမှာပဲအာဂရီလိုက်စားမှုစီမံချက်ကိုအသုံးချပြီးတော့သမ္မတရှီကိုနိုင်ငံရေးအရာစိန်ခေါ်လာနိုင်သူတွေကိုဖယ်ရှားအရေးယူမှုတွေလည်းလုပ်နေတယ်လို့တချို့အကဲခတ်တွေကသုံးသပ်နေပါတယ်ရှင်။